ကိုဗစ်ကရောဂါကြောင့်နိုင်ငံတကာခီးသွားတဲ့အပေါ်နှစ်နှစ်နီးပါးပြည်ဝင်ခွင့်ကပ်တက်ထားတာကိုဖယ်ရှားလိုက်ပြီလို့ဩစတြေးလျနိုင်ငံ New South Wales ပြည်နယ်ဝန်ကြီးချုပ် Dominic Perotti ကဒီကနေ့ကြေညာပါတယ်။အစ္စရေးနိုင်ငံကလည်းကာကွယ်ဆေးထိုးမထားတဲ့ကမ္ဘာလက်ခီးသွားတွေကို March 1ရက်နေ့ကစပြီးတော့ပြည်ဝင်ခွင့်ပြုမယ်လို့မနေ့ကကြေညာပါတယ်။ဒါပေမဲ့လည်းခီးတယ်တွေအနေနဲ့အစ္စရေးကိုရောက်တဲ့အချိန်နဲ့ပြန်ထွက်မဲ့အချိန်မှာ COVID PCR ဆေးစစ်ချက်နှစ်ကြိမ်လောက်ရမှာပါ။ပိုကူသူကမ္ဘာမှာအများဆုံးရှိတဲ့အမေရိကန်မှာတော့ပိုကူသူအသေးရောသေဆုံးသူပါပုံမှန်ကျဆင်လာနေပါတယ်။ကာယောဂါကြောင့်လူနာတွေကိုရှေ့တန်းကပြုစုကူးတာနေရတဲ့ကမ္ဘာတဝန်းကကျန်းမာရေးလှုပ်သားတွေရဲ့ကျန်းမာရေးလည်းထိခိုက်နေရပြီးအသက်ပါဆုံးရှုံးနေရတာပါ။ဒီကဏ္ဍမှာလောက်ကင်နေတဲ့သူတွေအနေနဲ့လုပ်ငန်းခွင်မှာကျန်းမာပေးကင်းစွာလိုက်နာဆောင်ရမယ်။လမ်းညွှန်ချက်တွေကိုကမ္ဘာကျန်းမာရေးအဖွဲ့ WHO နဲ့ကမ္ဘာအလုပ်သမားအဖွဲ့ ILO ကပူးတွဲထုတ်ပြန်လိုက်ပါတယ်။ကျမရေလုံသားတွေရဲ့လုံခြုံရေးနဲ့ကျမရေအတွက်စနစ်ကောင်းတယ်မရှိတာကြောင့်ကာယောဂါဖြစ်လာပြီး18လအတွင်းကိုဗစ်နဲ့သေဆုံးရသူကျမရေဝန်ထမ်းတသိန်းတထောင်ခွဲရှိတယ်လို့ WHO ကျမရေဝန်ထမ်းဆိုင်ရာဌာနညွှန်ကြားရေးမှူး James Campbell ကပြောပါတယ်။ American John Hopkins တက္ကသိုလ်ကိုဗစ်သုတေသနစစ်သားအရာဒီကနေ့မနက်ထိကမ္ဘာတဝန်းပိုးခံရသူက424တန်းကျော်နဲ့သေဆုံးသူက6တန်းဝန်းကျင်ရှိပါတယ်။